ကျွန်တော်အမြင်မှာနော်ဆိုတော့အခုအချိန်တွေကဒီကိုဗစ်ကပ်ပြီးဆက်ရောက်တဲ့ခါကျတော့ကျွန်တော်တို့ကိုဗစ်ရဲ့ဓာတ်လည်းကျွန်တော်တို့ကိုဗစ်ရဲ့ဓာတ်လည်းကန့်ကန့်ပြီးလောက်အရေးကြီးတဲ့ဆိုတာကိုဆွေးနွေးနေတာဖြစ်ပါတယ်ဒါမှအဲ့ဒီဟာကိုမပြောခင်မှာအချိန်တွေကလွှမ်းခြုံသုံးသပ်ပါဦးခင်ဗျာဘယ်လောက်ထိများဖြစ်နေပြီလားဆိုတာရင်ပြောအောင်ဗျာ
ကျွန်တော်အမြင်မှာနော်
ဆိုအခုအချိန်တွေကဒီကိုဗစ်ကပ်ပြီးဆက်ရောက်တဲ့ခါကျတော့ကျွန်တော်တို့ကိုဗစ်ရဲ့ဓာတ်လည်းကျားပါတယ်နောက်တစ်ခါကျတော့ဒီအာဏာသိမ်းမှုနောက်ပိုင်းမှာဒီစီးပွားပြက်ကပ်လိုဟာမျိုးပေါ့ဆိုတော့ဒါမျိုးဖြစ်လာတဲ့ခါကျတော့ကျွန်တော်တို့အောက်ခြေလူတန်းစားရောအလယ်လက်တန်းစားရောဟိုကြုံရတဲ့အနေအထားပေါ့လေဆိုတော့တစ်ဖက်မှာကျတော့လည်းကျွန်တော်တို့ပฏิပက္ခကပိုပြီးတော့ဟိုပြင်းထန်တဲ့အ ော့ဟိုတော်တော်ကိုထိခိုက်ညံ့တာတဲ့အနေအထားမျိုးရှိတယ်လို့ထင်ပါတယ်ဗ
ျဆိုတော့အဲ့လိုဖြစ်နေကြတဲ့အချိန်မှာအကောင်းဆုံး resolution တနည်းအားဖြင့်အကောင်းဆုံးထွက်ပေါက်ကဘာလဲခင်ဗျာတစ်ဖက်ကိုတစ်ဖက်အပြုတ်တိုက်တဲ့နည်းနဲ့ထွက်ပေါက်ရနိုင်လားသူရိမုတ်စည်းစပ်ဖြစ်ခြင်းနည်းလားဘယ်နည်းပိုသင့်တော်မလဲဘယ်နည်းဖြစ်နိုင်မလဲဆိုတာကိုလည်းသုံးသပ်ပါဦ
းဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ဟိုဒီလိုမျိုးပေါ့နော်ဒီပြဿနာကဟိုပြည်လဲသွားမဲ့အလားလာတော့ကျွန်တော်ချက်ချင်းမမြင်သေးဘူးဗျာဆိုတော့တစ်ဖက်ကကြတော့လေအခုကျွန်တော်တို့ကြားရတဲ့သတင်းတွေအရဆိုလို့ရှိရင်တချို့အထူးသဖြင့်သခိုင်းတိုင်းမကွေးတိုင်းတို့မှာပေါ့နော်ဟို pacification လို့ခေါ်တဲ့ငြိမ်းဝတ်ပြည်ပြားရေးဒီလိုထိုးစစ်မျိုးတွေဟိုလုပ်မယ်ဆိုတဲ့သတင်းမျိုးလည်းတစ်ဖက်ကကြားပါတယ်ဆိုတော့တစ်ဖက်မှာကြတော့လေဒီအခုဒီဆန္ဒပြတဲ့သူတွေနဲ့ NUG အစိုးရဘက်ကလည်းငါတို့နိုင်နေပြီဆိုတော့ဟိုအမြင်ကရှိပါသေးတယ်ဗျာဆိုအဲ့ဒီအနေထားမှာတော့နှစ်ဖက်စလုံးကဟိုကျွန်တော်တို့ခေါ်တာတော့ hurting statement လို့ခေါ်တာပေါ့ဗျာသူလဲနာကိုလဲနာဆိုတော့အခြေအနေမျိုးမရောက်သေးတဲ့အခါကျတော့ဟိုတွေ့ဆုံဆွေးနွေးရေးစကားဝိုင်းပေါ်လဲရောက်လာဖို့တော့လမ်းမမြင်သေးပါဘူးဗျာ
ဆိုတော့ဒီအချိန်မှာနိုင်ငံတကာအစိုင်းဝိုင်းရဲ့ထောက်ခံမှုဒီဒီမိုကရေစီလိုလားတဲ့ဘက်ကတော့နိုင်ငံတကာအဆိုင်ဝိုင်းဟာသူတို့ဘက်ကိုတည်းနဲ့အလေးစားနေတယ်လို့တွေ့ကြပါတယ်။သုံးသပ်သူတို့ဆိုလည်းပဲဒီတိုင်းမြင်ရပါတယ်။ဆိုတော့အဲ့ဒီနိုင်ငံတကာအဆိုင်ဝိုင်းပေါ်လေအင်းကြီးနိုင်ငံတွေအပါအဝင်ကုလသမဂ္ဂတို့ကမ္ဘာနိုင်ငံတွေအပါအဝင်ရဲ့သဘောထားကတော့ဆီယန်နိုင်ငံစနစ်ချုပ်နှိမ့်ရေးဘက်ကိုဘယ်လောက်ထိအလေးစားနိုင်တဲ့အနေအထားရှိပါလဲ။
ကျွန်တော်သုံးသပ်ချက်ကတော့ဒီနိုင်ငံတကာကဝင်ရောက်ဟိုဘာခေါ်မလဲဆွတ်ဖက်ပြီးတော့အကူအညီပေးတဲ့ဟာမျိုးပေါ့ဗျာ။ဆိုလိုတာကတော့အခုလက်ရှိဒီ NUG အပါဝင်တက်တွေကိုလက်နဲ့အကူအညီပေးလိုက်မယ်ငွေကြေးထောက်ပံ့လိုက်မယ်ဆိုတဲ့အားမျိုးကတော့ကျွန်တော်ထင်တယ်ဟိုဖြစ်ဖို့မလွယ်သလောက်ပါပဲဗျာ။ကျော်အဲ့တော့အများစုကတော့အနောက်နိုင်ငံတွေအပါဝင်တရုတ်အပါဝင်ပေါ့ဆိုတော့သူတို့ကဒီ ASEAN ဟိုကိုပဲရှိတန်းတင်ပြီးတော့ဟိုလုပ်နေကြတာပေါ့နော်။ဆိုတော့အထူးသဖြင့်တော့ ASEAN Centrality လို့ပြောတဲ့ဟိုကျွန်တော်တို့ ASEAN ကနေရှေ့ဝင်ပြီးတော့ဖြည့်ရှင်းတဲ့လမ်းကြောင်းကိုပဲနောက်ကနေပြီးတော့အကုန်လုံးထောက်ခံအားပေးတဲ့သဘောမျိုးနဲ့သွားနေကြတာမျိုးတွေ့ရပါတယ်။ဆိုတော့အာဆီယံဘက်ကတောင်းဆိုချက်တွေကလည်းပြောမယ်ဆိုရင်အခုလက်ရှိသွေးထွက်တိုင်ယူဖြစ်နေတဲ့ဒီကိစ္စကိုရပ်ဆိုင်ဖို့ကိစ္စမျိုးတွေပါတယ်။နောက်တစ်ခါကျတော့ကျွန်တော်တို့ humanitarian intervention ခေါ်တော့ဗျာ။ဆိုတော့ကျွန်တော်တို့လူသားချင်းစာနာတဲ့အကူအညီတွေဝင်ရောက်ပေးနိုင်ဖို့ဆိုတဲ့အနေအထားမျိုးတွေပေါ့နော်။ဆိုတော့ဒါတွေဆွေးနွေးနေကြတွေ့ရပါတယ်
။ဒါပေမဲ့အာဆီယံကအဓိကကျတော့ဒေါအောင်ဆန်းစုကြည်နဲ့တော့မှအာဆီယံကိုပြင်မတွေ့နိုင်ဘူးဆိုပြီးတော့စစ်ကောင်စီဘက်ကပြောနေတော့လည်းမခက်ဘူးလားခင်ဗျာအ
ဲ့ဒါဟုတ်ပါတယ်ဆိုအခုအချိန်ကြီးကတော့ဒီတိုင်းပဲဟိုဟိုရှေ့မတိုးတာနောက်မဆုတ်တာဖြစ်တဲ့အနေအထားမျိုးမြင်ရတာပေါ့ဗျာဆိုအဲ့ဒီအနေအထားမှာတော့ကျွန်တော်တို့အခုမြင်ရသလောက်ဆိုရင်ဒီအာဆီယံထဲမှာဟိုကတချို့နိုင်ငံတွေကတော်တော်ဟိုစိတ်ပြက်လာတဲ့အနေအထားမျိုးတွေတွေ့ရတာပေါ့မလေးရှားကအခုပြောလာတယ်ဒီအာဆီယံထိပ်သီးအစည်းအဝေးကိုမဖိတ်ဖို့ဆိုတော့အနေထားလောက်ဒီပြောလာတာတွေရှိပါတယ်ဆိုတော့အဲ့တော့ဒီအာဆီယံနိုင်ငံထဲမှာလည်းဒီလိုမျိုးရှေ့မတိုးနိုင်တဲ့အခြေအနေကိုကျွန်တော်ထင်တယ်ဟိုစိတ်ပြတ်တဲ့အနေအထားတွေရှိလာတယ်ထင်တယ
်ဆိုတော့ဟုတ်ကဲ့ခုနအဲ့ဒီတစ်ကောင်စီကိုအစည်းအမမတူဘဲနဲ့ NUG ကိုအစည်းအမပြုမဲ့ stress ကအဲ့ဒါလည်းပဲဒီမိုကရေစီအင်အားစုဘက်ကညှော်လင့်ချက်ကြီးတစ်ခုဖြစ်ပါတယ်အတိအကျကုလသမဂ္ဂမှလည်းထုံနှီးကြောင်းပဲအဲ့ဒီ NUG ကိုကိုးစားပြုတဲ့သမကြီးကိုဆက်လက်ပြီးတော့အစည်းအမပြုသွားပြီးတော့စစ်ကောင်စီကိုလုံးဝအစည်းအမမပြုဘူးဆိုတဲ့အထိဖြစ်လာလိမ့်မလားမျှော်လင့်ကြပါရစေ။မျှော်လင့်တဲ့အတိုင်းဖြစ်လာပြီးဆိုပါအောင်တော့အဲ့ဒီဟာကိုစစ်ကောင်စီကဘလောက်ယူဆိုင်မလဲ။အဲ့ဒီဟာနဲ့ကပြုတ်ပြနိုင်မလား။ဟိုတုန်းကဆိုရင်အင်ဒိုနီးရှားကုလသမဂ္ဂကတော့နှုတ်ထွက်ခဲ့ပြီလားပဲ။စုကနှုတ်လက်ထက်တုန်းကဆိုတော့အခုကအဲ့လိုသူတို့အစည်းအမပြုရေးမပြုရေးကိစ္စတွေမှာ and you give a lead that door in or sick on Sierra or view side bamla, tree of bamma. Tendra.
Okay, oh, Janom Yenarodi, Santa Mayil, Nanima Bono. So to the Pianodi, Superpa Walu, or Nanganji, or Santa, or through a juicy water, a Nai, a Yipar, and a Tashibar. So to the Pian.
ဟုတ်တယ်စူပါပါဝါလည်းဟုတ်တယ်ပေါ့နော်ဆိုတော့အဲ့တော့ဒီနိုင်ငံကြီးရဲ့သဘောထားကပဲအခုယူအန်ရဲ့ဆုံးဖြတ်ချက်ကြီးယူအန်ရဲ့ဒီကျွန်တော်တို့တိုင်းတမန်ကြီးလုပ်ငန်းတွေမှာအများကြီးဖျောက်တယ်လို့ထင်ပါတယ်ဆိုတော့အဲ့တော့ကျွန်တော်တို့တော့ဟိုဘာကွန်ပလက်ပြောလင်းချက်ထားတာပေါ့နော်ဒီ NUG
ကိုသင်္ကန်းစုလုံးဝတိတိခါခါလုတ်ပါမလားအထူးသဖြင့်တရုတ်လိုနိုင်ငံမျိုးပေါ့လေကျွန်တော်ထင်တာတော့ဒီလိုနိုင်ငံတစ်ခုအတွက်ပေါ့နော်အပြောင်းလဲဖြစ်ဖို့ဆိုပြီးတော့ဟိုကြံတဲ့နိုင်ငံတစ်ခုကသူ့ရဲ့ဘာကွန်ပလက်ရှိသမျှအင်အားသုံးပေးတာလို့နောက်တစ်ခုကကျွန်တော်ကိုယ်တိုင်ကိုယ်ကျဝင်ရောက်ဆက်ဖက်တာမျိုးကကျွန်တော်ထင်တယ်တော်တော်ခက်လိုက်မယ်လို့ထင်ပါတယ်နောက်တစ်ခါကျတော့အန န်ဆုတ်လာတဲ့အပြီးနောက်ပိုင်းမှာပေါ့နော်ဆိုတော့ဒီ intervention လို့ခေါ်တဲ့သူများနိုင်ငံတစ်ခုအတွင်းကိုဝင်ရောက်ဆက်ဖက်တဲ့ကိစ္စကကျွန်တော်ထင်တယ်တော်တော်လေးခက်မစားတဲ့အယူဆလို့ဖြစ်လာတယ်လို့တော့ထင်ပါတယ
်ဟုတ်ကဲ့အဲဒီတော့ကျွန်တော်ဒီမိုကရေစီလွတ်လာတဲ့ပြည်သူတွေဘက်ကအားတက်စရာဆူကြပါစို့သူတို့ဘက်ကမျှော်လင့်ချက်တနည်းအားဖြင့်ဒီပြဿနာပြေလည်ရေးတန်ဒီအေဂျင့်တရားရေးပြန်လည်ရရှိရေးအတွက်အကောင်းဆုံးနီလန်ဘယ်လိုလို့ထင်ပါလဲ။ဘာလို့ကြားမလဲအဲ့တော့
ကျွန်တော်အနေနဲ့ကတော့ဗောလေဟိုဘာခေါ်မလဲအားလုံးဟိုဘာခေါ်လဲပြောလင်းချက်အတိုင်းဖြစ်လာလိမ့်မယ်လို့တော့အဲ့လိုမျိုးမပြောချင်ဘူးဗောနော်။ဟိုဆိုတော့အဲ့တော့ကျွန်တော်မြင်တာကတော့ဟိုတွေးဆောင်ဆွေးနွေးရေးစကားဝိုင်းကိုတော့တစ်ချိန်တော့ရောက်လာပါပဲ။ဆိုတော့ဒါမှမဟုတ်လည်းဒီတွေးဆောင်ဆွေးနွေးရေးစကားဝိုင်းကိုရောက်ဖို့ကကျွန်တော်ထင်တယ်တော်တော်လေးအချိန်ယူဖြတ်သန်းရအောင်မယ်လို့တော့ထင်ပါတယ်ခင်ဗျာ။
အဲ့ဒီတိစုံဆွေးနွေးအတွက်တင်းမာနေတာလည်းပဲတကယ်တော့စစ်ကောင်စီဘက်ကတင်းမာနေတာလို့ပြောရမှာပေါ့နော်ကျွန်တော်စောစောကပြောခဲ့သလိုပဲစစ်သက်ပြည်မဲ့လူ negotiator လာမှာတော့မဟုတ်ဘဲနဲ့မစောမတွေ့နဲ့သူတို့နဲ့ပဲတွေ့ရမယ်ဆိုတာကတော့တစ်ဖက်သက်ကြီးဖြစ်နေတယ်လို့ထင်တာပဲအဲ့တော့ဒီစစ်ကောင်စီကို convince ဖြစ်အောင်သူတို့ကသဘောထားတင်းညွတ်လာအောင်ဘယ်လိုများလုပ်သင့်တယ်လဲခုနနိုင်ငံတကာရောပြည်တွင်းဘက်ကရောစုပေါင်းပြီးတော့ဘယ်လိုနည်းနဲ့များကြံစည်ကောက်မလဲအွန်ဒီစနမီရ
ကျွန်တော်မြင်လာတော့ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်မြင်လာတော့ဟိုတွန်းအာရောဆွဲအာရောဒါမျိုးရှိနေမယ်လို့ယူဆပါတယ်ဆိုတော့အဲ့တော့ဒီအာဆီယံရဲ့ဒီလိုမျိုးအခုလိုခပ်ပြော့ပြော့ပြောင်းပြောင်းဟိုဝင်ရောက်တဲ့ကိစ္စမျိုးတော့မှလက်မခံနိုင်ဘူးဆိုရင်ဆိုတော့သဘောကတော့ဒီအနောက်နိုင်ငံတွေကပုံပြင်းထန်တဲ့ဇန်ကပိတ်ဆို့မှုတွေလုပ်ဖို့ဆိုတာကိုကိုတိုင်ဖိတ်ခေါ်သလိုဖြစ်လာတဲ့အနေထားပါဆိုတော့နောက်တစ်ခါကျတော့အခုလက်ရှိစစ်ကောင်စီကြည့်မယ်ဆိုရင်လည်းဟိုမဟာမိတ်စိတ်နေတဲ့အနေအထားမျိုးလိုယူဆလို့ရပါတယ်ဆိုတော့အထူးသဖြင့်တော့ရုရှားနဲ့တရုတ်ပဲရှိသလိုဖြစ်တာပေါ့နော်ဆိုတော့အဲ့တော့တရုတ်နိုင်ငံပြန်ကြည့်ရအောင်မှာအခုအနေအထားဟိုသုံးစားရတော့ခက်ပါတယ်ဘာဖြစ်လို့လဲဆိုတဲ့အခါကျတော့ဟိုစီးပွားရေးအဓိကကျတဲ့အခုနေဆက်ကုံစုံရေးတွေဆိုရင်ဟိုကိုဗစ်ကြောင့်တော့အကြောင်းပြတယ်ဒါပေမဲ့နေဆက်ကုံစုံရေးတွေကလုံးဝပိတ်ကလောက်အနေအထားရှိနေတာပေါ့ဗျာဆိုတော့တစ်ဖက်မှာလည်းကျွန်တော်တို့တိုင်းပြည်ထဲမှာအခုရုံးကန်နေရတာကဒီစီးပွားရေးအခက်အခဲကိုရုံးကန်နေရတော့ကျွန်တော်ချင်းနဲ့ဟိုဒါကိုဟိုဘယ်လောက်ထိဟိုတင်းခံပါလဲပေါ့နော်ဒါမှမဟုတ်တိုက်ပြီးကနာကြည့်ပြီးတော့ဘယ်လိုလိုက်ရောကြမလဲပြည်စုံဆွေးနွေးကြမလဲဆိုတာပိုရေးကြီးရထင်ပါတယ
်ဟုတ်ကဲ့စီးပွားရေးလည်းပဲတကယ်ငတ်တာပြည်သူငတ်တာအုပ်ချုပ်တဲ့လူရင်းလာမငတ်ပါဘူးခင်ဗျာဆိုတော့အဲ့ဒါတစ်ပိုင်းနောက်တစ်ခုကဒီအာဆီယံကိုရှေ့တန်းတင်ပြီးတော့နိုင်ငံတော်ကူညီပံ့ပိုးတဲ့ကိစ္စမှာ humanitarian assistance ကိစ္စလူသားချင်းစာနာရဲ့အထောက်ပံ့ပေးမယ်ကိစ္စဆိုတော့လေပြည်မထဏံပြောလာကြပါတယ်အဲ့ဒီလုပ်ငန်းကိုဒီစစ်ကောင်စီနဲ့ NUG ဒီဒီမိုကရေစီအင်အားစုရဲ့လူစိတ်ဝမ်းကွဲတိုက်ခိုက်ပဋိပက္ခဖြစ်နေတဲ့အချိန်မှာဘယ်လောက်ထိရောက်နိုင်မှာမလဲအဲ့ဒီနိုင်ငံတကာရဲ့စာတမှုအကူအညီအဲ့ဒါလည်းတံပြားရှိရကျွန်တော်ကတော့ဘယ်လိုသဘောဟုတ်ပါတယ
်ဆိုတော့အထူးသဖြင့်တော့အခုကျွန်တော်တို့တိုင်းပြည်ထဲမှာ IDP ပြည်တွင်းဒုက္ခတွေပေါ့နော်အရေးအတွက်ကဟိုတော်တော်ကြီးကိုစိတ်ငြင်းလာနဲ့ချီတိုးတက်သွားတဲ့အနေအထားမျိုးရှိပါတယ်ဆိုတော့နောက်တစ်ခါအခုကျွန်တော်တို့တွေ့နေရတဲ့သတင်းတွေဆိုရင်ဆိုပါစို့စပားရိတ်သိမ်းရတော့မယ့်အချိန်ရောက်လာပြီဒါမဲ့လူတွေကဟိုစစ်ရှောင်နေရလို့မရိတ်သိမ်းနိုင်တော့မယ့်အနေအထားမျိုးပေါ့နော်ဆိုတော့အဲ့လိုဘက်ပေါင်းစုံအခြေအနေကြောင့်ဆိုလို့ရှိရင်ဟိုကျွန်တော်တို့အငတ်ပြီးဆက်ရောက်လာနိုင်တဲ့အနေအထားလည်းရှိရဆိုတော့ကျွန်တော်ထင်တယ်လူသားချင်းဒီဟိုစာနာမှုအနေနဲ့ဝင်ရောက်ဆက်ဖက်တာပေါ့အကူအညီပေးတာကျဲဒါမျိုးကိုတော့ကျွန်တော်ထင်တယ်ဟိုရေရှည်မြင့်ပြန်လို့ဖြစ်နိုင်ဘူးလို့တော့ကျွန်တော်ယူဆပါတယ်ဆိုတော့အဲ့တော့ အဲ့လိုမျိုးအကူအညီပေးတဲ့အခါမှာလည်းဟိုဘက်ပေါင်းဆောင်ရဲအစုတွေညှိနှိုင်းပြီးလုပ်ရအောင်လို့တော့ထင်ပါလားကြ
။ဟုတ်ကဲ့နောက်ဆုံးပြည်သူတွေအတက်စရာတခုပြောကြစို့ဆိုရင်ဘာပြောကြမလဲခင်ဗျာ
။ဟိုအခုချိန်ကြီးကတော့လက်ရှိစစ်ကောင်စီကိုထောက်ခံမှုကတော်တော်နည်းတယ်ဆိုတဲ့အနေအထားမျိုးတွေ့ရပါတယ်။ဆိုတော့အထူးသဖြင့်တော့ဆိုပါစို့အနုပညာရှင်တိုင်ဝမ်ကျွန်တော်တို့သတင်းစာဆရာလောကစသဖြင့်အဲ့လိုကောင်စီတွေဖွဲ့တဲ့နေရာမှာတော့တကယ်ဟိုပြစ်ပြချာချာကိုမလုံနိုင်သေးတဲ့အနေအထားတွေတွေ့ရပါတယ်ဆိုတော့အဲ့တော့ပြည်သူလူထုကဒီလိုပဲဆက်ပြီးတော့ဟိုတင်းခံဆန့်ကျင်နေတယ်ဆိုတာဟိုကလည်းဒါကျွန်တော်ထင်တဲ့အားကျစရာအခြေအနေတစ်ခုလို့ထင်ပါတယ်